အမေရိကန်တမိုင်းမှာအရှိအဆုံးတိုက်ခတ်ခဲ့တဲ့အာဖဂန်ကအနှစ်20ကြာစစ်ပွဲအဆုံးသတ်ပြီးအမေရိကန်တပ်တွေအာဖဂန်ကနေပြန်ရွှေ့သိမ်းခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတနင်္လာနေ့လွှတ်တော်ကြားနာပွဲမှာခုခံကာကွယ်ပြောဆိုခဲ့ပါတယ်။တကယ်လို့သမ္မတဂျိုးဘိုင်ဒန်သာစစ်ပွဲဆက်ဆင်နွှဲမယ်ဆိုရင်အာဖဂန်မှာတာလီဘန်တွေမထိန်းချုပ်နိုင်အောင်ကာကွယ်ဖို့နဲ့အမေရိကန်ဂျိုးစီးပွားခုခံကာကွယ်ဖို့အမေရိကန်တပ်တွေကိုအာဖဂန်ကိုထပ်ပြီးဆေးလွတ်ဖို့လိုအပ်မှာဖြစ်တယ်လို့ထိခိုက်တိုက်စုံးမှုတွေရှိလာနိုင်ပြီးအာဖဂန်ကနေရုံးမထွက်နိုင်မဲ့ဖြစ်နေနိုင်တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့မှောက်မှာထပ်ဆိုခဲ့တာပါ။ဒါပြင်အာဖဂန်မှာကူးတဲ့အချိန်ပိုပိုကြာဆက်နေရင်အာဖဂန်လုံခြုံရေးတပ်တွေဒါမှမဟုတ်အာဖဂန်အစိုးရဘက်ကသူတို့ဖာသာရက်တိနှိုင်စွမ်းရှိလာမယ်ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းပြောပါတယ
် Dollars in support equipment and training did not suffice
အမေရိကန်ကနှစ်ပေါင်း20ကြာဒေါ်လာဘီလီယံရာနဲ့ချီထောက်ပံ့မှုတွေစစ်လက်နက်နဲ့စစ်တင်တန်းတွေပေးခဲ့တာတော့ဘာမှမထူးခြားရင်နောက်တစ်နှစ်ဖြစ်စေ9နှစ်ဒါမှမဟုတ်10နှစ်ထပ်ပေးလဲထူးခြားနိုင်မှာမဟုတ်ဘူးလို့လွှတ်တော်မှာဝန်ကြီးဘလင်ကင်ကတင်ပြခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ခါနီကတော့ဩဂုတ်လလယ်မှာအာရဗ်စော်ဘောများသမ္မတနိုင်ငံကိုထွက်ပြေးခဲ့တဲ့နောက်တာလီဘန်တွေကနိုင်ငံကိုထိန်းချုပ်ခဲ့တာလည်းဖြစ်ပါတယ်။